ဒေါက်တာပြည့်ရခင်ဗျာအခုမြန်မာနိုင်ငံမှာဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်နေပတ်သက်ပြီးတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဦးဆောင်ပြီးတော့လွှတ်တော်မှာအဆိုတင်သွင်းလာတာတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ကြိုးစိုးသလားတတိထားကြိုးစိုးသလားအစသဖြင့်အကြံပြင်ပြောပါဆရာ
ဟုတ်ကဲ့ကဒီအခြေခံဥပဒေမတော်စီအခြေခံဥပဒေကိုပြင်ဖို့ဆိုတာကတော့ဒါကြိုးစိုးသင့်ပါတယ်ဒါပြင်ဖို့လိုအပ်တဲ့ပုံပါတယ်လည်းအများကြီးရှိပါတယ်အဲ့တော့ပြင်နေစနေမှာတော့ပေးစမ်းချင်တယ်လို့အချင်းချင်းဒီမလဲဆိုတဲ့အပိုင်းကိုစဉ်းစားရပါတော့ဒီမိုကရေစီကြာကြာဖြစ်စေခြင်းနဲ့ဆိုလို့ရှိရင်ဒီမိုကရေစီနဲ့ဆန့်ကျင်တဲ့ပုံပါလေဦးစားပေးပြီးပြင်ရပါဦးမှာဆိုလို့ရှိရင်တော့စစ်တပ်က25ရက်ခန့်တော့ပါထားတဲ့ကိစ္စလေးပဲနော်နောက်ပြီးဒီဖက်ဒရယ်စစ်တပ်တန်းစီစားလို့မီအောင်ဒါကျွန်တော်ပြင်ကြမယ်ဆိုလို့ရှိရင်ဒါကျတဲ့စေပုံစံကိုကြည့်ပြီးတော့မှဒါလိုအပ်တာတွေပြင်တော့
ဟုတ်ကဲ့
နောက်တစ်ခုကတော့ဒီအခြေခံဥပဒေကိုလွယ်လွယ်နဲ့ပြင်နိုင်ဖို့နော်အပြင်တဲ့နေရာမှာအိမ်မှာအခက်ကြီးမဖြစ်အောင်ပေါ့နော်ဒါလည်းစဉ်းစားဖို့ဆိုလေ
ဟုတ်ကဲ့ပြင်ပုံပြင်ဤအစားတော့85ရာခိုင်နှုန်းထောက်ခံမှပြင်လို့ရတယ်ဆိုတဲ့ကိစ္စပြင်ဖို့လိုတယ်ဆိုတော့အခုလွတ်တော်မှာမဲအများစုရထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုယ်တိုင်ကဒီကိစ္စကိုဥဆောင်ရွေးပြီးတော့ဆွေးနွေးလာတယ်ဆိုတော့85ရာခိုင်နှုန်းရထားနိုင်မယ်အလားလားတော့မြင်ရပြီပေါ့ဆရာ
ဟုတ်ကဲ့အဲ့ဒါသူတို့ပေါ်မှာဒီပါတီပေါ်မှာမူတည်နေတယ်တဲ့အဲ့တော့ဒါဒီအဲ့ဒီတန်ခိုင်ဖွံ့ဖြိုးပါတီအနေနဲ့တကယ်ဒီပြည်သူလူထုအကျိုးကိုပြည်ဝဆိုတော့မှဒီအခြေခံဥပဒေကိုပြည်သူလူထုလက်ခံနိုင်တဲ့ပုံစံဖြစ်လာအောင်စေနာမမကကနဲ့ပြည်မယ်ဆိုလို့ရှိရင်ပြည်လို့ရနိုင်တယ်လို့ထင်တယ
်ဆရာသွားသွားပြောရတဲ့အထက်မှာအဓိကနှစ်ချက်ကတော့စစ်တပ်က25ခိုင်နှုန်းယူထားတဲ့ကိစ္စကိုဆရာထောက်ပြပါရဲနောက်တစ်ခါတိုင်းရင်းသားကိစ္စအဲဒီစစ်တပ်ကအနာယူထားတဲ့ကိစ္စကိုအရင်ပြောကြရအောင်ပါဆရာအဲဒီကိစ္စကဘယ်လောက်ဖြစ်နိုင်ပါလဲဒီချင်းပြင်းရင်စစ်တပ်က25ခိုင်နှုန်းပါဝင်ခြင်းကိုသူတို့ယူသိမဲ့ထင်ပါသလားနောက်တစ်ခုကအဲ့ဒါထက်ပိုအရေးကြီးတာကတိုင်းပြည်မှာအရေးပေါ်အခြေအနေပေါ်ပေါက်တဲ့ဆိုရင်စစ်ကာကွယ်ရေးဦးစီးချုပ်ကလိုအပ်မဲ့ထင်ရင်သူကိုယ်တိုင်အနာသိမ်းယူနိုင်တယ်ဆိုတဲ့အခွင့်အရေးတရားလည်းပါနေပါတယ်ဒီနှစ်ရလုံးဟာကြံ့ခိုင်ပုံစံရေးဖွဲ့အနေနဲ့တကယ်လှက်လှက်လှက်ပြင်းနေတယ်ထင်ပါသလားစစ်တပ်ကရောလက်ခံနိုင်မယ်ဆရာထင်ပါသလား
အခုအခြေခံဥပဒေပြင်တဲ့ဆင်းနေရာမှာပြည့်အခြေအနေပေါ့နော်နိုင်ငံရေးအခြေအနေပြည်ပြောမှာဒီအမြန်ပြင်လို့လို့တဲ့ဟာတွေဦးစားပေးပြီးပြင်ရမှာပဲအဲ့ဒါအခြေအနေပေါ်မူဒီပေါ်မှာစစ်စစ်ချင်းဒါနောက်တာကိုဆက်လက်ပြင်ပြင်သွားတဲ့ပြင်ပြင်သွားတဲ့ပုံစံမျိုးဆိုရှင်တော့ပို့ပြောမှာမှန်ကန်နေမှာလို့ထင်တယ်
နံနံပြင်ဖို့လိုရဲဆိုတဲ့အချက်တွေကဆရာပဲအချက်တွေကိုပြောလို့ရပါတယ
်။နံနံပြင်ဖို့လိုရဲဆိုတဲ့အချက်တွေကအစမ်းချင်းစံနှုန်းကိုကြည့်မယ်ဆိုလို့ရှိရင်ခုနကကျွန်တော်ပြောလို့ဒီမိုကရေစီပုံစံကြကြလည်းဖြစ်ဖို့လိုတယ်။ဒီတခါဦးပြရ။အားကြောင့်ဒီမိုကရေစီပုံစံမကြတဲ့ဟာတွေကတော့ဒါဒီပြင်သွားရမယ်ပုံမှန်တွေဖြစ်တယ်လေ။နောက်တစ်ပိုင်းကအခုကဒီကျွန်တော်တို့တိုင်းသားပေးကနေလဲဒါတောင်းဆိုနေတာပေါ့နော်။ဒါကတည်းကဒီလိုအကျိုးအသက်မှာတောင်းဆိုရင်ပြရတာ။အဲဒါကိုကျွန်တော်နိုင်ငံကစစ်မှန်တဲ့ဒီဖော်ဆိုစနစ်ကိုရှင်းထုတ်နိုင်ဖို့လိုအပ်တယ်။အမှဒါဒီအလုံးစုံပြောပြောရှင်းရှင်းနဲ့လက်တွေ့နေထိုင်နိုင်မဲ့ဒီဖော်ဆိုစစ်လာပါလို့။အဲကြောင့်ဒီဒီဖော်ဆိုပုံစံစစ်စစ်ဖြစ်ဖို့ဆိုလို့ရှိရင်ဒါစစ်စစ်ပုံစံမျိုးဖြစ်လာရမယ်။အဲကြောင့်ဒီဟာဒီပတ်သက်ပြီးတော့မှသူ့ဒီဖက်ဒရယ်ပုံစံချက်ချက်လိုအပ်တဲ့ပုံမှန်တွေကိုရှင်းတော့ရပါမယ်။ဒါတည်းကအခုအမြန်ပြင်ဖို့လိုတဲ့ပုံမှန်တွေချင်ပါလေဒါတွေပါတော့ပေါ့ဗျာ
ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်သူမိနာ
ဟုတ်ကဲ့
ဆရာတို့ကိုယ်တိုင်တက်တက်ကြွကြပါဝင်ခဲ့တဲ့လက်နက်ကင်ဒေါ်လှန်ကြီးကိုစွန့်ပြီးတော့တက်ရောက်ဆွေးနွေးခဲ့တဲ့ညောင်နေပင်အမျိုးသားညီလာခံဒုံကဆရာတို့ဟာတိုင်းရင်းသားလူမျိုးအရေးဖက်ဒရယ်ပြည်ထောင်စုအရေးကြီးဆရာတို့တက်ပြီးတော့စဉ်းစားခဲ့တယ်လို့ကျွန်တော်သိပါတယ်တိုင်းရင်းသားတွေအားလုံးပေါ့လေဆရာတို့ဆိုတာကတော့ဆိုတော့အဲ့ဒီခါရုံကဘယ်လိုအတားအဆီးတွေကြုံခဲ့ရလို့ဆရာတို့ဒီကိစ္စမအောင်မြင်ခဲ့ဘူးလဲအခုကအိတာစီမျိုးတွေပျော်လှော့သွားပြီသူထင်ပါလားညော
ဟုတ်ကဲ့အဲ့ဒီကြောင့်ကတော့ဒါကျွန်တော်ကပြင်တော့ပြင်တာပဲကျွန်တော်လည်းဒီစစ်မှန်တဲ့ဒီဖော်ဆိုပုံစံပြောင်းပြေးပြီးတော့ဆက်လက်ပြီးပြကြခဲ့ပါတယ်ဆက်တဲ့ပုံစံပေါ်ပြတာဒါမဲ့ဒီဆက်ပေါ်လာတဲ့2008အခြေခံဥပဒေကတော့အဲ့ဒီအဆင့်ကိုမပြေဘူးလေအဲဒါမဲ့ဘာပဲပြောပြောအခုကကျွန်တော်နိုင်ငံမှာဒီပြည်သူ့ရဲ့စီးပွားရေးကြီးကြီးကြီးရမဖြစ်မနေဒီဆော့ကြရတယ်မလားဒါလည်းတိအချင်းဆဲရလို့လည်းကောင်းလို့လားမဟုတ်ဘူးနော်ဒီပြင်းစီကလည်းတော့ဆက်ဆင်လာပြီဖြစ်တဲ့ကြောင်းအားကြောင့်မလို့ဒီအဲ့လိုဒါဒီပြင်းစီရဲ့ဒီပြင်းတန်းရဲကို
ဟုတ်ကဲ့ဖက်ဒရယ်ပြည်ထောင်စုဆိုတာကျွန်တော်နည်းနည်းဆွေးနွေးကြည့်မယ်ဆိုရင်ဆရာတို့ဘယ်ဟာကိုလိုချင်တာလဲပြည်နယ်တိုင်းဒေသတွေရဲ့အုပ်ချုပ်ရေးအနာပိုင်အဖွဲ့တတိယအဖြစ်အစိုးရအဖွဲ့ပြည်နယ်တိုင်းမှာအဲ့ဒီအစိုးရအဖွဲ့ကိုဘ
ဒီကတော့ပြည်ကြီးနိုင်ငံကဒီဖက်ဒရယ်ပုံစံအဆင့်ဖြစ်လာမယ်လို့ရှိတယ်ဘယ်ပြတ်တန်းခွင့်နဲ့ဘယ်ဥချုပ်ရဲ့အခွင့်အရေးတွေရရှိရမယ်အဲ့ဒီအဓိကတော့အဲ့ဒီဥပဒေပြုတ်တဲ့အပိုင်းပေါ်တော့လေဂျစ်လေးတစ်ပါဝါပိုင်းမှာပြည်နယ်တွေကိုအများကြီးဖြတ်တိုးပေးဖို့လိုတယ်အဲ့တော့ဒီအခြေအနေဥပဒေကဆက်ပြီးချင်းတော့ပါဝါအာဏာဖွဲ့ချတတ်မှတ်တာရှိတယ်တော့ဒီဝိချင်းတော့ပါဝ ဝေပေးထားတဲ့ဥဒေပြုအာနာနဲ့ဥချုမအာနာအင်မတန်နဲနေတယ်။ဘာလို့ဒါဒီကိုဟာတူပေးရအဲဒီဖက်ဇေအဖြစ်ဆိုလို့ရှိရင်တော့ဒီနေ့ဒီမှာတဲ့ဥဒေပြုအာနာနဲ့ဥချုမအာနာအများကြီးတူပေးဖို့လိုသေးတယ်။အခုကဒီဘုဟုချက်ကံမှုသင်္ကတ်တဲ့အဲဖြစ်မှာရှိနေသေးတယ်လေ။အားကြောင့်လို့ဒါဒီဟိုဒါဥပ္ပေတိနဲ့နေရာမှာဒီဟိုစက်ကံမှုရော့နေသွားတဲ့ဒီစံတလတ်ဆိုတာဖြစ်အောင်ပေါ့ဒါလိုအပ်တဲ့ဥပ္ပေတိကိုလာရပါတယ်။နောက်ဥပ္ပေပြုအန္တာဝါလဲအလားတူပေါ့အဒီဒီနေဒီကိုသူ့ပေးဖို့လိုအပ်တယ်ဥပ္ပေပြုအန္တာတွေသူ့ပြီးပေးရမှာပေါ့ဒါမှလည်းဒီခက်တဲ့ပုံစံစိမာတဲ့ဒီဆောင်စုပုံစံဖြစ်လာပါတယ
်ကျွန်တော်နောက်တစ်ခုမေ့ချင်တာတိုင်းသားအင်အားစုတချို့ကပြည်နယ်တွေမှာပြည်နယ်အလိုက်လက်နက်ကင်တပ်ဖွဲ့ထားစီနဲ့ပတ်သက်ပြီးတော့လည်းစကားပြောကြတာတွေ့ရပါတယ်တကယ်တော့ကမ္ဘာနိုင်ငံတော်တော်များများဖက်ဒရယ်ပုံစံနဲ့မှာပြည်နယ်အဆင့်လက်နက်ကင်တပ်ဖွဲ့ဆိုတာသိကြမရှိကြပါဘူးဆိုတော့အဲ့လိုတောင်းဆိုတဲ့အတန်လည်းတချို့အဲ့ဒါကိုလည်းပဲပြတ်ပြတ်သားသားမရှိသေးတဲ့သဘောမျိုးကျွန်တော်ကြားရပါတယ်တိုင်းရင်းသားတွေကဆရာတို့ဘယ်လိုသဘောပါလဲခိစက်ကဒီတပ်နဲ့ပတ်တဲ့တော့ဒါ
ဒီဖက်ဒရယ်ပုံစံမှာလည်းဒီကာကွယ်ရေးဦးတည်ချက်ရဲ့လက်အောက်မှာရှိရမှာပဲတပ်အားလုံးကအဲ့တော့ဒီပြည်နယ်ဒီမှာကျတော့ဒီကာကွယ်ရေးဦးတည်ချက်အောက်ကတမတော်တခုတွေအောက်ကဒီဆောင်စုတမတော်အောက်ကအဲဒီပြည်နယ်တပ်ဖွဲ့တွေထားမှုအဲတချို့လူတွေအဲ့ဒါအစိုးရဘိုင်းတာဦးစက်ကတာလူလာနေတာအဲ့ဒါဖြစ်တယ်သူ့ပြည်နယ်မှာဒီသူ့ပြည်နယ်လုံခြုံရေးအဆက်ပေါ့ဗျာအဲဒီပြည်နယ်လုံခြုံရေးတပ်ကိုတတ်တတ်ထားမှုအဲ့ဒါဟိုဒီအဲတမ်းတော့ဒီတော်စုတမ်းတော့အောက်ကပါတော့အဲအဲ့လိုသဘောထားမျိုးဖြစ်ပါလေအဲ့တော့အခုသူတို့ရဲ့သဘောထားဆန္ဒပါလေဆိုအခုလက်ရှိအဲဒီတိုင်းဒါလေးနဲ့ကဲအဖွဲ့စည်းတွေရဲ့တပ်ကိုဒါဒီအတင်းတို့ပြောတဲ့အဲနေရာမှာတမ်းတော့ဦးစီးချုပ်ရဲ့လက်အောက်ကိုထည့်ပြီးတော့မှအဲ့ဒီသက်ဆိုင်ရာပြည်နယ်ရဲ့လူကျိုးရဲ့တပ်အနေနဲ့ဆက်လက်ထားကြည့်သွားဖို့တာဝန်ပေးသွားဖို့ဒီလက်
ဟုတ်ကဲ့ဆရာကျွန်တော်တို့ခုမြင်နေတာတိုင်းရင်းသားတချို့ကတော့အချင်းကရားကရင်ချင်းမွန်မြန်မာရခိုင်ရှမ်းလူမျိုးစုလိုက်ဖွဲ့စည်းထားတဲ့ပြည်နယ်စစ်ခုလိုချင်တယ်လို့ဆိုကြပါတယ်အခုအစိုးရဖွဲ့စည်းပုံမှာသတ်မှတ်ခဲ့တာဗိုလ်ချုပ်နေဝင်လက်ထက်ကလေးကတိုင်းပြည်နယ်ပေါင်းပြီးတော့16ခုသတ်မှတ်ခဲ့တာရှိပါတယ်ဆရာတို့ဘယ်ပုံစံကိုလိုချင်ပါလဲဆရာ
အာဒီအရတော့စစ်ကြီးရမှာပဲအမှန်တော့ဒီဖက်ဒရယ်ပြည်ထောင်စုကတော့ပြည်မပေါင်းစုပြည်ထောင်စုကလည်းနားလေကြတာကိုအဲလိုလည်းဟုတ်ပါတယ်အဲ့တော့ဒါကျွန်တော်တို့နိုင်ငံကအခုကအဲတိုင်းတရားကြီးကမှုစုပြည်မကမှုအဲ့လိုတက်မှာပါတော့အတက်မှာခွဲခြားထားတာပေါ့အဲဒါတော့ဒါဆင်းရဲယူရမယ်စပွဲပိုင်းမှာဆင်းရဲယူရမယ်အချက်တစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ်လေသူ့ရဲ့ပုံစံကိုပြောမယ်ဆိုတော့ဖက်ဒရယ်ဆိုလို့ရှိရင်ပြည်မပေါင်းစုပြည်ထောင်စုပြရမှာပေါ့ဟု
တ်ကဲ့ဆရာတော့သုံးတခုမြင်နေတာအခုဖွဲ့စည်းပုံပြင်မယ်ဆိုပြီးတော့ကြံ့ခိုင်ဖွံ့ဖြိုးပါတီပြားလေတံပြစ်လာတယ်လွှတ်တော်မှာသူတို့ဆွေးနွေးလာကြတယ်သဘောတူလာကြတယ်ဖြစ်လာရင်အဓိကအကြဆုံးအခက်အခဲဟာဘယ်နေရာတွေမှာဖြစ်လိမ့်မယ်လို့ထင်ပါလဲဆရာတကယ်လက်တွေ့အကောင့်တွေဖော်ကြတဲ့အခါမှာအဲဒီပြည်ထောင်စုပြည်နယ်ခုနှစ်ခုတိုင်းခုနှစ်ခုပြဿနာနဲ့ပြည်နယ်ရှစ်ပြည်နယ်ဖြစ်မဲ့ကိစ္စလားသတိမဟုတ်အဲဒီလက်နက်ကင်တပ်ဖွဲ့ကိစ္စလားစသဖြင့်ဆရာဘယ်လိုထင်ပါလဲ
ကျွန်တော်ကတော့အခုကဒီကျွန်တော်လည်းဟို နိုင်ရရတယ်လို့ဆက်နေတာဆက်တဲ့ပုံစံချအောင်ပေါ့နော်အဲဆက်တဲ့ပုံစံချအောင်ကိုကျွန်တော်ကလုပ်ယူဖို့အဲမှာလည်းတော့အစီအစဉ်ပေါင်းရရလိမ့်မယ်ဒါပေမဲ့နောက်ဆုံးတော့ဒီဆက်တဲ့ပုံစံချအောင်တော့ဒီလိုလိုလာပါပဲအရင်ကလည်းဒီ60တခုနှစ်တုန်းကဒီတောင်ကြီးညီလာခံမှာလည်းအဲ့ဒါကိုဆင်းရဲခဲ့ကြပြီးတော့မှတက်ပေါ်တူနေခဲ့ကြတာပေါ့အခုကျွန်တော်တို့အခြေခံအချင်းကတော့ဒါပြည်ထောင်စုပုံစံတော့ဖြစ်နေတယ်ဟုတ်လက်ရှိအခြေခံဥပဒေဆက်ချာအရပါလဲဒါဒီတော်စုပုံစံဖြစ်တယ်ဒါကိုကျွန်တော်တို့ကဒီအာသာခွဲဝေတဲ့အပိုင်းကိုဒါဟိုဒီကိုပိုင်ကြတာဆိုကိုပိုင်ဥချူရဲ့အဖြစ်ကြောင့်ဒါလုပ်ယူဖို့လိုတာကိုဒါကြောင့်မလို့ဟိုလုပ်မယ်ဆိုလို့ရှိရင်တော့တိတ်တော့ချက်ချင်းမယ်လို့
ဆရာပြောတဲ့တောင်ကြီးညီလာခံတုန်းကဟိုတုန်းကအဲ့ဒီဖက်ဒရယ်ပုံစံတင်ခဲ့ကြတယ်ဒါပေမဲ့အဲ့ဒီဟာကိုမကြိုက်လို့ပဲမြန်မာသားမဆွေးနွေးပဲလုပ်ပြီးတဲ့နေမှာပဲအဘုတုံးနေမှာအဲ့ဒါကိုပဲအကြောင်းပြပြီးအနာသိမ့်သွားခဲ့တာဖြစ်ပါတယ်ဆိုတော့အခုကောအဲ့လိုအခဲမျိုးမရှိနိုင်တော့ဘူးလို့ဆရာမြင်ပါလား
အဲ့ဒီတုန်းကတော့ဒါဟိုအမှန်ဆိုရင်ဒါတကယ်ပုံစံကဖွဲ့ကျရေးမှုမဟုတ်ပါဘူးအဲဒီဘုတုံးနေနေဝင်တဲ့စစ်တပ်ကအဲ့ဒါကိုဖွဲ့ရပုံစံကြကြပေါ့လေဒါချက်ချဥပဒေစီမှာကိုလည်းလက်မခံရတော့ဖွဲ့ရအဲ့ဒီလိုမပြေကျေလို့မသိတော့စေကျေလို့ဒါစစ်တပ်ကအာဏာပြင်းတဲ့အခါကို
အခုကျတော့
သူအကြောင်းပြတာကဒီပြည်ထောင်စုကရောက်တဲ့အကြောင်းကိုလက်တလုံးအကြအလိုမှာဒါကြေတင်လိုက်တယ်လို့သူအကြောင်းပြတာ
အခုကျတော့ဆရာ
သူတော့ဒါကျွန်တော်ဒီတာကအဲ့ဒီ60ခုနှစ်တုန်းကစစ်တပ်အာဏာပြင်းတာပြည်ထောင်စုကိုကြေတင်ရမချပဲနဲ့ပြည်သူ့စစ်ကိုတတ်စီလောင်းရတာ
ဟုတ်ကဲ့ဆရာဆိုတော့အခုကျတော့အဲ့လိုခဲခဲမျိုးမရှိနိုင်တော့ဘူးလို့ဆရာမျှော်လင့်ပါလား
အဲဒီတစ်ခါတော့ကျွန်တော်တို့အဲ့လိုပြန်ဖြစ်မယ်လို့တော့မထင်ဘူးဗျာနော်အခြေအနေတွေအများကြီးပြောင်းလာတယ်အဲဒီဒီမှာလည်းပြောင်းလာတယ်နော်နိုင်ငံတကာမှာလည်းဆိုတော့ပြောင်းလာတယ်ဒီလိုလိုသူ့ရဲ့အဲစိတ်နဲ့စိတ်ထားပေါ့လေနော်ဒါအမြင်သဘောထားနော်ဒီဒါဟိုအာနာပိုင်းတွေနဲ့နည်းနည်းလေးအစုကပြည့်ပြောင်းလဲခြင်းတဲ့ပုံစံတွေဟာအများကြီး